ဆီးရီးယားနိုင်ငံအလက်ပိုမြို့ရှေ့ပိုင်းကအရက်သားတွေကိုဘေးလွတ်ရာကဲထုတ်ပေးနေတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပါပြီ။တပုံတွေထိန်းချုပ်ထားတဲ့ Fawar နဲ့ Gafaya ရွာနှရွာကအရက်သားတွေလွတ်ပေးဖို့ဆိုတဲ့တောင်းဆိုချက်ကြောင့်ဘေးလွတ်ရာရွှေ့ပြောင်းပေးတဲ့လုပ်ငန်းတွေတောက်ကြနေကအရနာသွားခဲ့တာပါ။ဒီကနေ့သဘောတူညီချက်မှာတော့အဲ့ဒီရွာကအရက်သားတွေကိုဘေးလွတ်ရာထွက်ခွာခွင့်ပေးဖို့အချက်လဲပါဝင်ပါတယ်။ခုထိတော့ဒီလုပ်ငန်းတွေမစားသေးပါဘူး။ဆီးရီးယားနိုင်ငံအလက်ပိုမြို့ရှေ့ပိုင်းမှာပောက်ကွဲတံတွေနဲ့တနတ်တံတွေပြန်ကြားလာရပြီးတဲ့နောက်မှာဆီးရီးယားအစိုးရကအဲ့ဒီမှာရှိနေတဲ့အရက်သားတွေဘေးလွတ်ရာရွှေ့ပြောင်းရေးကိစ္စကိုတောက်ကြနေကဆိုင်းငံ့ထားလိုက်တာပါ။တပုံတွေဖက်ကရောအစိုးရတပ်တွေဖက်ကပါခိုင်မာမှုမရှိသေးတဲ့အပြစ်ခတ်ရက်စက်ရေးကိုချိုးဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါရယ်။ဘေးလွတ်ရာရွှေ့ပြောင်းပေးမဲ့ကားတွေတွာလာရန်လမ်းကြောင်းအဖြစ်တုံးနေတဲ့အမြန်လမ်းမကြီးတစ်လျှောက်စစ်တပ်ကအတားစီတုံးတွေချနေချိန်မှာပဲတပုံတွေထိန်းချုပ်ထားတဲ့အလက်ပိုအချမ်းကလူတွေတဲဆောင်လာတဲ့ဘတ်ကားတွေနဲ့ truck ကားတွေကိုပြန်လှည့်ဖို့စီးရီးယားအစိုးရကအမိန့်ပေးခဲ့ပါရယ်။တာဟာရာရီရက်ဆိုင်တာဖြစ်တယ်လို့အလက်ပိုညင်းကြင်းရဲ့လုပ်ငန်းစဉ်မှာတထဲဝင်ပါဝင်ကူညီနေတဲ့တူရကီနိုင်ငံဖက်ကပြောပါရယ်။တပုံတွေဟာသူတို့ပေးထားတဲ့ကတိကိုချိုးဖောက်တဲ့အနေနဲ့လက်နက်ကြီးတွေနဲ့တစ္ဆခန်းတွေကိုအလက်ပိုမြို့ထဲကနေခိုးထုတ်နေတယ်လို့စီးရီးယားအစိုးရကဆွဆွဲပြောဆိုပါရယ်။ဒါပေမဲ့လည်းစီးရီးယားအစိုးရကအခုလိုရက်ဆိုင်လိုက်တာဟာတပုံတွေထိန်းချုပ်ထားတဲ့ရှီယက်ရွာ၊နရွာကအရက်သားတွေကိုလွတ်ပေးအောင်သူတို့ကိုဖိအားပေးဖို့လုပ်နေတာလို့တပုံတွေဖက်ကပြောပါရယ်။